ီနာစလီယန်နီကကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံကိစ္စတကပိအစည်းအဝေးပြုလုပ်ခဲ့တာကိုကြိုဆိုကြောင်းယူကေနိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်တစ်ချောင်းထုတ်ပြန်ခဲ့ပါတယ်။ COVID-19 ကပ္ပကရောဂါကျရောက်နေချိန်ဗစ်ဆိုင်းစ်ချင်းမီနယ်ရီမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ် AA တို့အကြားပြည်ပကတွေအရှိန်မြင့်တက်နေပြီးအရသားတွေထိခိုက်နေတာကြောင့်ယူကေနိုင်ငံကအဲ့ဒီအစည်းအဝေးကိုခေါ်ယူဖို့တောင်းဆိုခဲ့တာဖြစ်တယ်လို့လည်းယူကေနိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်။ဒေါက်တာဆူဂျီကိုရန်ဦးဆောင်ပြီး COVID-19 ရောဂါအကြောင်းလူမှုအသိပေးပညာပေးလုပ်ငန်းတွေလုပ်နေတာတွေစီးပွားရေးကုစားဖို့ COVID-19 Economic Relief Plan တွေလုပ်ဆောင်နေတာတွေအပါအဝင် COVID-19 ကရောဂါတုံ့ပြန်ရေးလုပ်ငန်းတွေမြန်မာနိုင်ငံမှာလုပ်ဆောင်နေတာကို UK နိုင်ငံကအတိအမှတ်ပြုပြီးကောက်ပုံနဲ့လုပ်ဆောင်ချက်တွေအဖြစ်မြင်ပေမဲ့ရခိုင်ပြည်နယ်ကပဋိပက္ခတွေကတော့အကောက်အကွယ်မဲ့နေသူတွေကို COVID-19 အနေနဲ့ပိုပြီးရှိလာစေတယ်လို့လည်းဆိုပါတယ်ထိုက်ပွဲတွေကြောင့်ပြည်ပကဖြစ်ရတဲ့အကြောင်းရင်းတွေကိုရှာဖွေဖြေရှင်းဖို့မလွယ်ကူသလိုရှင်းရှင်းလင်းလင်းတစ်ခုဖြစ်တဲ့ Rohingya ဒုက္ခသည်တွေမိမိစံနာတွေအောက်ဂုံတိကရှိရှိနေရပြန်ရေးပဝန်းကျင်ကောင်ဖန်တီးပြဖို့လည်းခက်ခဲသွားစေတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒါကြောင့်မြမတမတော်ကမေလ9ရက်နေ့ကကြေညာထားတဲ့တနင်္ဂနွေလုံးအဖြစ်ရစဲရေးနယ်ပယ်အတွင်းမခိုင်ပြတဲ့ချင်းပြည်တွေကိုလည်းတိုးချဲ့ထည့်သွင်းဖို့မြမတမတော်ကိုတိုက်တွန်းထားပြီးအဲ့ဒီပြည်နယ်တွေရဲ့ internet line တွေဖြတ်တောက်ထားတာပြန်ဖွင့်ပေးဖို့ကိုလည်း UK နိုင်ငံကတောင်းဆိုထားပါတယ်။ UK နိုင်ငံအနေနဲ့ကုလသမဂ္ဂ ASEAN နဲ့မြန်မာနိုင်ငံကိုအကူအညီပေးနေတဲ့လူရှင်နိုင်ငံတွေနဲ့ Rohingya ဒုက္ခသည်တွေကိုနေရာပြန်နိုင်ခြင်းအထိကောက်ွယ်ဆောင်ရှောက်ပေးထားတဲ့ Bangladesh နိုင်ငံတို့ကိုကျေးဇူးတင်ကြောင်းလည်း UK နိုင်ငံရဲ့ယုံရဲ့ကြေညာချက်ထဲဖော်ပြထားပါတယ်။ UK နိုင်ငံရဲ့ဝန်ကြီးဌာနရဲ့ကြေညာချက်အပေါ်မြန်မာအစိုးရတုံ့ပြန်ချက်ကိုမသိရှိရသေးပါဘူး။မြန်မာအစိုးရက Rohingya တုံးတို့ကိုလက်မခံပေမဲ့ဒုက္ခသည်တွေနေရာပြန်ရေးလက်ဆောင်ရပေးမယ်လို့ကြေညာပေးထားပါရခင်ဗျ။